Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူသွင်းနေကျွန်တော်ကြော်ကြော်သိမ်းကြည့်နေပါပါ။စီးရီးယားနိုင်ငံအာလပ်ပိုမြို့မှာကလိုရင်းတန်းငွေနဲ့တိုက်ခိုက်တဲ့ဆိုတဲ့ပြည်ရပြီးတန်းငွေတန်းတင်သူတွေကိုကုသပေးနေပါတယ်။လာအိုမှာရောက်နေတဲ့တောင်ဆန်းစုကြည်ရဒီကနေ့ဂျပန်ဝန်ကြီးချုပ်နဲ့တရားတွေ့ဆုံဆွေးနွေးပါတယ်။သမရဘရကိုဘောင်းမဟာလည်းလာအိုမှာပဲရောက်နေပြီးဆက်ဆံရေးအဖို့အထိဖြစ်နေတဲ့ဖိလစ်ပိုင်သမရနဲ့အစည်းအဝေးနှစ်ခုအတွင်းထိဆက်ပြောဆိုပွဲရှိတယ်လို့အင်ဂျီရောကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
high level မြန်မာရဒီချီမိုင်းကအိမ်မှာမေကောင်းပြောတယ်။ Now ကျွန်တော်တပိတ်ကိုဆုံးမလို့တက်မှာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြည်ထောင်အမေရိကန်ကုလသမဂ္ဂခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒါအပြင်မြန်မာနဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ရောဂါပိုးကူးဆက်ပြန့်နှံ့ရမှာမြန်မာကိုယ်ဝန်ဆောင်အမျိုးသမီးတဦးပါဝင်တဲ့အကြောင်းတန်လွင်ရေကာတာစီမံကိန်းနဲ့ဒေသခံတွေအသက်မွေးမှန်းကြောင်းအတွက်စိုးရိမ်မှုတွေနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်ခီးစဉ်အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုနောက်ဆုံးတော့ဒီအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်မြူထီတို့ကပြောပြပေးပါမယ်ရှင
်။စီးရီးယားနိုင်ငံအာလပ်ပိုမြို့မှာကုညီကယ်ဆယ်ရေးလူသားတွေရဲ့အဆိုအဖြစ်အစိုးရတပ်ဖွဲ့တွေကကလိုရင်းအစိတ်တန်းငွေနဲ့တိုက်ခိုက်တဲ့ဆိုတဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်လူအယောက်80ထဲမှနည်းကိုအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေနဲ့အင်္ဂါနေ့ကကုသပေးနေရပါတယ်။အတိုက်ခံတွေတင်ထားတဲ့အယ်ဆူကရီရက်ွက်ထဲကလိုရင်းတန်းငွေထည့်ထားတဲ့စီပိုင်းတွေကိုရဟရင်ဘော်ကနေပစ်ချခဲ့တယ်လို့စီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီတမှာစီပိုင်းပုံနဲ့တိုက်ခိုက်တဲ့ဖြစ်ရပ်တစ်ခုရှိခဲ့တာကိုပြည်တွင်ခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေလာရေးအဖွဲ့ကလည်းပြောပေမယ့်အဲ့ဒီမှာကလိုရင်းတန်းငွေပါသလားဆိုတာကိုတော့အတိမပြုနိုင်ပါဘူးစီးရီးယားပြည်ပခါမှာအစိတ်တန်းငွေနဲ့တိုက်ခိုက်တဲ့ဆိုပြီးဆွဆွဲတာတွေကပုံမှန်လိုဖြစ်လျက်ရှိပြီးလွန်ခဲ့တဲ့9နှစ်အတွင်းအစိုးရနဲ့တပုံပဲနှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲလာခဲ့ကြတာပါစီးရီးယားဆွေးရတက်တွေနဲ့ IS စစ်သွေးကြွတွေဟာဓာတုလက်နက်နဲ့တိုက်ခိုက်တာတွေရှိထားဘူးတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကပြီးခဲ့တဲ့လမှာအစီရင်ခံထားပါတယ်အာလပ်ပိုမြို့အပါအဝင်ဒီနေ့စောပိုင်းကဓာတုလက်နက်နဲ့တိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတဲ့ဖြစ်ရပ်တွေပေါ်စုံစမ်းစစ်ဆေးနေတယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကအင်္ဂါနေ့မှာပြောပါတယ်
ရင်းမြေနိုင်ငံမှာရှိတဲ့အယ်ကိုက်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့စစ်သွေးကြွတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းလေကြောင်းကနေစက်တိုက်ထိုးစစ်ဆင်ခဲ့တာမှာစစ်သွေးကြွ73ဦးသေဆုံးပြီးတဦးဒဏ်ရာရတယ်လို့အမေရိကန်စစ်ဘက်ကပြောပါရယ်။ဩဂတ်လ24ရက်နေ့ဒီလ4ရက်ကြာကာလအတွင်းရင်းမြေနိုင်ငံအလဲပိုင်းရှပ်ဝက်ခရိုင်မှာလေကြောင်းကနေ3ချိန်တိုက်ခိုက်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အိုင်ဗျာကျွန်းဆွေကအယ်ကိုက်ဒါအဖွဲ့ဟာဒေသရင်းမှာသာမကအမေရိကန်အထွတ်အထိပ်ချင်းချောက်မှုတစ်ခုအဖြစ်ထင်ထင်ရှားရှားဆက်ရှိနေတော့မယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အယ်ကိုက်ဒါအဖွဲ့တရှိမှုဟာယမန်နိုင်ငံအတွင်းမတည်ငြိမ်မှုတွေကိုဖြစ်စေပြီးအဲ့ဒီလိုမတည်ငြိမ်မှုတွေကိုအသုံးချပြီးတော့အမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေမဟာမိတ်တွေအပေါ်မှာဒီအနာဂတ်မှာတိုက်ခိုက်မှုတွေကိုစီစဉ်နိုင်မဲ့နေရာတစ်ခုအဖြစ်ယမန်နိုင်ငံကိုအသုံးချနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရင်းမြေနိုင်ငံအလင်ပိုင်းမှာပဲတခြားနောက်ထပ်လေကြောင်းတိုက်ခတ်မှုတစ်ခုနဲ့ပတ်သက်ပြီးတော့ဩဂုတ်လတုန်းကဒီထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းအလားတူစကားလုံးတွေနဲ့ဖော်ပြခဲ့တာပါ။အာရဗျကျွန်းဆွယ်ကအယ်ကိုက်ဒါအဖွဲ့ကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုတွေ9နှစ်ကြာလာခဲ့ပြီဖြစ်ပြီးတော့ဒီလေကြောင်းတိုက်ခတ်မှုပေါင်းကတော့အကြိမ်100ကျော်ခဲ့ပြီဖြစ်တယ်လို့အစံဖက်အဖွဲ့ထိတ်တန်းကောင်းဆောင်တို့ကချေမှုန်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီလေကြောင်းတိုက်ခတ်မှုတွေအထွတ်မှာအရက်သားတိုက်ဆုံမှုတွေရှိခဲ့တယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
အမေရိကန်လူထုဟာကျင်နာသနာလက်ပြူတွေဖြစ်ကြပေမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့စွန့်စားလုပ်ဖို့ရမဖြစ်နိုင်ဘူးလို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။အင်္ဂါနေ့က Virginia ပြည်နယ် Virginia Beach မြို့မှာအငြိမ်းစားဗိုလ်ချုပ်ကြီး Michael Flynn နဲ့အတူစစ်ဖက်ကိုအားပေးထောက်ခံတဲ့ပြည်သူအများစုရှိအမေဖြစ်ကမ်းမှာထရမ့်ကအဲ့လိုပြောသွားတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေဖြစ်နေလဲဆိုတာကိုအတိအကျမသိဘဲနဲ့အရှေ့လေပိုင်းနဲ့တောင်အောင်ရှာဒေသတွေကထောင်ပေါင်းများစွာသောဒုက္ခသည်တွေကိုအမေရိကန်နိုင်ငံတဲ့ဝင်ခွင့်မပြုနိုင်ဘူးလို့ထရမ့်ကပြောပါတယ်။ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာရာဇဝတ်မှုတွေတိုးလာတာကြောင့်အဲ့ဒီနိုင်ငံတွေအတွက်ရွှေပြောင်းလူထိုင်သူတွေဟာတကယ်ဒုက္ခပဲလို့ဆိုပါတယ်။ဒါပေမဲ့လည်းဆီးရီးယား၊အာဖဂန်နဲ့အီရတ်နိုင်ငံတွေကရွှေပြောင်းလူထိုင်သူတွေကျူးလွန်တဲ့ရာဇဝတ်မှုအခြေအတွက်ဟာတခြားခိုလုံသူတွေကျူးလွန်တာထက်နည်းတယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်နိုင်ငံတွေဝင်ဝင်ပြုမဲ့ဒုက္ခတွေအခြေအတွက်ကိုဟီလာရီကလင်တန်က900ရာခိုင်နှုန်းအထိတိုးကျင်နေတယ်ဆိုပြီးထရမ့်ကဆွဆဲပြီးတော့ဒါဟာလက်ခံနိုင်ပွဲမရှိဘူးလို့ပြောပါတယ်။ကလင်တန်နဲ့သမ္မတဘရက်အိုဘားမားတို့ဟာအမေရိကန်စစ်မှုတန်းဟောင်းတွေထက်တရားမဝင်ရွှေပြောင်းလူထိုင်သူတွေကိုပို့ပြီးတော့ကောင်းကောင်းထားခြင်းနဲ့လို့လည်းဆိုပါတယ်။အီရန်နဲ့အမေရိကန်အပါအဝင်တခြားကမ္ဘာအင်အားကြီးနိုင်ငံတွေအကြား နျူကလ িয়ার ရဲ့သဘောတူစာချုပ်ဟာအီရန်ကိုနှေးချင်းကြခြင်းကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်သွားစေတယ်ဆိုပြီးတော့လဲထရမ့်ကပြောပါတယ်
။ President Imran Khan ဒီမှာ Rousseff ကိုယာရုကနေအပြီးတိုင်းဖယ်ရှားဖို့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီး6ရက်အကြာအင်္ဂါနေ့မှာတော့ Ms. Rousseff ဟာသမ္မတအင်တော်ကနေနောက်ဆုံးထွက်ခွာခဲ့ပါတယ်။ယာရုကဖြုတ်ချခံခဲ့ရတဲ့သမ္မတဟောင်းအင်တော်ကထွက်ခွာချိန်မှာသူ့ကိုထောက်ခံသူတရားလောက်လာရောက်ဆူဝေးအားပေးခဲ့ကြပြီး Ms. Rousseff ကလည်းကားပေါ်ကဆင်းပြီးတော့သူ့ကိုပြန်နှုတ်ဆက်ပါတယ်။သမရိုင်းတော်ကထွက်ခွာပြီးတဲ့နောက်မှာတော့ Ms. Rousseff ဟာ Brazil လေတက်လေရင်နဲ့ Porto Alegre မြို့ကိုထွက်ခွာခဲ့တယ်လို့မြို့ကိုဆောက်ရောက်ချိန်မှာလည်းသူ့ကိုထောက်ခံသူအများပြားလာရောက်အားပေးနှုတ်ဆက်ကြပါရယ်။အရင်ကဒုသမရတာဝန်ယူခဲ့တဲ့လက်ရှိဂျာပြတ်သမရ Michel Temer အနေနဲ့လာမယ့်ရက်ပိုင်းတွေအတွင်းမှာသမရိုင်းတော်ကိုရွှေ့ပြောင်းနိုင်ပွဲရှိပါရယ်။ Ms. Rousseff သမရိုင်းတော်ကထွက်ခွာတဲ့မြင်ကွင်းဟာဒီမကြခင်တုန်းကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တန့်ရင်ဆိုင်မှုတွေရှိခဲ့တဲ့တိုင်းပြည်တဝန်းမှာဖြစ်ခဲ့တဲ့ဆန္ဒပြဝဲတွေထက်အခြေအနေကအများကြီးပိုပြီးတော့တည်ငြိမ်ငြိမ်ရှိခဲ့ပါရယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဘရာဇီးနိုင်ငံရဲ့လူအသွားလာအရှုပ်ထွေးဆုံးလမ်းမကြီးတစ်ခုဖြစ်တဲ့ဖော်လစ်စတန်လမ်းမပေါ်မှာထောက်တောင်းချီတဲ့ဘရာဇီးနိုင်ငံသားတွေစုဝေးပြီးတော့မစ္စတာတင်မီအစိုးရတက်ကိုကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဆာပါလိုမြို့ကဆန္ဒပြပွဲဟာအစပိုင်းမှာငြင်းငြင်းကြမ်းကြမ်းရှိပေမဲ့နောက်ပိုင်းမှာတော့မိရထားပူတာယုံတခုမှလူတစုကအဝင်အထွက်ဂိတ်တွေကိုဖျက်ပြီးလုံထိပ်အာဏာပိုင်တွေကိုကြောက်တုံးကြောက်ခဲတွေနဲ့ပြစ်ပေါက်ခဲ့ကြပြီးတဲ့နောက်မှာတော့အာဏာပိုင်တွေဘက်ကမျက်ရည်ယိုဘုံတွေလူတွေကိုရုတ်တရက်မှင်းသက်သွားစေတဲ့လက်ပစ်ဘုံတွေနဲ့မိသက်ပိုက်တွေကိုတုံးပြီးတော့ဖြိုခွင်းခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ view ကနေဘူဒူးညနေပတ်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်ဖို့လာအိုနိုင်ငံပြင်ချင်းမျိုးတော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်စုအာဘေနဲ့ဒီကနေ့တီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ရေးကိစ္စဆွေးနွေးပါတယ်။အခုအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့ပထမဆုံးကျင်းတက်ရောက်တာဖြစ်ပြီးအမေရိကန်၊တရုတ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ဩစတြေးလျ၊ရုရှားနဲ့နယူးဇီလန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြတာပါ။အခုလာအိုနိုင်ငံခီးစဉ်ပြီးစက်တင်ဘာလ10ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာပြည်တည်နိုင်ငံကိုသွားရောက်ဖို့ရှိပြီးကမ္ဘာအနှောက်အယှက်မှာတာဝန်ကျနေတဲ့မြန်မာသံမတ်ကြီးတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါမယ်။အဲဒီကနေမှအမေရိကန်ပြည်ထောင်စုကိုခီးဆက်ပြီးဝါရှင်တန် DC မြို့တော်သမ္မတအင်ပြူတော်မှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပါမယ်။အဲ့နောက်မှာတော့ကုလသမဂ္ဂထူထူညီလာခံတက်ဖို့အတွက်နယူးယောက်မြို့ကိုခီးဆက်ပါမယ်။ကျင်းပစဲအာဆီယံထိပ်သီးအစည်းအဝေးရဲ့ဒီကနေ့အစည်းအဝေးတွေထဲမှာတော့အာဆီယံဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေဟာအဖွဲ့ရဲ့ပြင်ပဆက်ဆံရေးကိစ္စရပ်တွေ၊ဒေသတွင်းနဲ့နိုင်ငံတကာဆိုင်ရာဆက်ဆံနေတဲ့ကိစ္စရပ်တွေကိုဒီကနေ့ဆက်ပြီးဆွေးနွေးကြပါတယ်
။လူငယ်တွေအနေနဲ့အနာဂတ်ရည်မှန်းချက်တွေကိုအိမ်မက်မက်နေရုံနဲ့မလုံလောက်ဘဲလက်တွေ့အခောင့်ထဲဖော်နိုင်အောင်ကြိုးစားကြရလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအရှေ့တောင်အာရှဒေသတဝန်းနိုင်ငံတွေကလူငယ်တွေနဲ့လာအိုနိုင်ငံမှာတွေ့ဆုံချင်းဒီကနေ့ပြောသွားပါတယ်။ဝါစီလီလိုထူကခေါ်တဲ့အမေရိကန်ဆိုးရရဲ့ဒီအရှိတအအာရှလူငယ်ကောင်းဆောင်များမွေးထုတ်ပေးရေးအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့ဆုံညီတွေ့ဆုံတဲ့ပွဲမှာသမ္မတအိုဘားမားကလူငယ်တွေဟာသမိုင်းတစ်လျှောက်တိုးတက်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေမှာအရေးပါကြသူတွေဖြစ်တယ်လို့ပြောပါရယ်။ပညာရေးစံချိန်စံနှုန်းတွေတိုးတက်လာအောင်လုပ်ဖို့လိုအပ်နေတာကိုထောက်ပြပြီးဒီကနေ့ရလာမယ့်အကျိုးရလဒ်တွေကိုအမျိုးသားလူငယ်တွေသာမကအမျိုးသမီးလူငယ်တွေပါခံစားရတာမျိုးဖြစ်ရလိမ့်မယ်လို့လည်းဆိုပါရယ်။ကမ္ဘာကြီးမှာပြောင်းလဲတွေဖြစ်လာအောင်လုပ်ဖို့ဒီကနေ့ခေတ်လူငယ်မျိုးဆက်တွေဟာအရင်ကရှိခဲ့တဲ့မျိုးဆက်တွေအားလုံးထက်ပိုပြီးတော့အခွင့်အလမ်းရထားသူတွေဖြစ်တာကြောင့်ဘယ်တော့မှစိတ်တက်မကြပဲရတဲ့အခွင့်အရေးကိုအမိအယာစုပ်ကန်သွားနိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလဲသမ္မတအိုဘားမားကပြောခဲ့ပါတယ်။လူငယ်တွေရဲ့မိန်းကုံးတွေကိုပြန်လည်ဖြေကြားတဲ့အခါမှာတော့သမ္မတအိုဘားမားကနောက်ထပ်လာမယ့်အမေရိကန်သမ္မတအနေနဲ့သူ့ရဲ့ဒီအာရှပစိဖိတ်ဒေသနဲ့တွုံးမြင့်ထိတွေ့ဆက်ဆံရေးမူဝါဒကိုဆက်လက်ကန်ဆွဲသွားလိမ့်မယ်လို့မျှော်လင့်ကြောင်းနဲ့ပစိဖိတ်ရဲ့ဝန်ထမ်းဒေသနိုင်ငံတွေအကြားကုံသွေးရေးသဘောတူညီချက် TPP ကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲပြောဆိုသွားပါရရှင်
။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတို့အကြားတိုက်ရိုက်တွေ့ဆုံမှုအစီအစဉ်ကိုဖျက်လိုက်ပြီးတဲ့နောက်ထိပ်သီးအစည်းအဝေးနှစ်ခုအတွင်းနှစ်ဖက်ထိစပ်ပြောဆိုမှုတချို့တော့ဖြစ်ပွားရှိတယ်လို့အမျိုးသားလူမျိုးရေးဆိုင်ရာဒုတိယချန်ပီပုဂ္ဂိုလ်ဘန်ရိုးစ်ကပြောပါတယ်
။ Frankly where we've had differences with President Duterte has related more to
သမ္မတဒူတာတေနဲ့ကျွန်တော်တို့ကြားမှာရှိနေတဲ့ကွဲလွဲမှုတွေကပုံပုံလင်းလင်းပြောရရင်တော့ဖိလစ်ပိုင်နိုင်ငံတွင်းမှာလက်ရှိလုပ်နေတဲ့လှုပ်ဆောင်ချက်တချို့နဲ့ဆက်ဆက်ပြီးတရားဥပဒေစိုးမိုးရေးလှုပ်ထုံးလုပ်နည်းတွေနဲ့ညီလှုပ်ဆောင်မှုလိုအပ်တယ်ဆိုတာပေါ့ကျွန်တော်တို့ရဲ့စိုးရိမ်မှုနဲ့ပိုပြီးဆိုင်ပါတယ်။မဟာမိတ်ဆက်ဆံရေးကိစ္စတွေမှာတော့တို့နဲ့ကျွန်တော်တို့ဆက်ပြီးအနီးကပ်လုပ်သွားမှာပါ။ဒါပေမဲ့လည်းကျွန်တော်တို့ဆက်ဆံရေးမှာကိစ္စရပ်တွေရဲ့လေးနက်တဲ့သဘောသဘာဝကိုကြည့်မယ်ဆိုရင်ခေါင်းဆောင်တွေအနေနဲ့ဆွေးနွေးတာမှာအပြုသဘောဆောင်တဲ့လေးနဲ့ပြောဆိုကြဖို့အရေးကြီးတယ်လို့ကျွန်တော်တို့ကယူဆပါတယ်ဆိုပြီးဘန်ရိုးစ်ကပြောပါတယ်။အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာသမ္မတနှုတ်ဦးတီးခြားတွေ့ဖို့ဆင်ဆင်ခဲ့ပေမဲ့သမ္မတဒူတာတေကဖိလစ်ပိုင်ရုံးသွန်းတဂလော့ဘာသာစကားနဲ့ပြောတာတခုဟာဘာသာပြန်မယ်ဆိုရင်တခြားတစ်ယောက်ရဲ့မိခင်ကိုပုတ်ခတ်စော်ကားတဲ့အတုံးလုံးမျိုးဖြစ်နေပြီး သမရဥပမာကိုယဉ်ညွန်းပြောဆိုရဲဆိုပြီးတော့တရားတွေ့ဆုံမွဲကိုဖျက်လိုက်တာပါဖိလစ်ပိုင်မှာလူသေးပြောက်များလာတဲ့မူရစီဝါရောင်းဝယ်မှုတိုက်ဖျက်ရေးလုပ်ငန်းနဲ့ပတ်သက်ပြီးသူ့ကိုဆရာမလုပ်ဖို့သမရဒူတာဒေကသမရဥပမာကိုသတိပေးခဲ့ပါတယ်အင်္ဂါနေ့မှာတော့သမရဒူတာဒေကသူ့ရဲ့ပြောဆိုချက်ဟာသမရဥပမာကိုပို့ကိုရေးတိုက်ခတ်တယ်လို့ဖြစ်သွားတဲ့အတွက်စိတ်မကောင်းပါကြောင်းကြေညာချက်တစ်စောင်ထုတ်ပြီးပြောခဲ့ပါတယ်
ကမ္ဘာဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူတွေအရင်းနဲ့ပတ်သက်လာရင်အသေးငယ်ဆုံးလူသားတွေဟာစိုးဝါးဆုံးခံစားကြရသူတွေဖြစ်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအဖွဲ့ UNICEF ကသတိပေးပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းဒုက္ခသည်ဒါမှမဟုတ်ရွှေပြောင်းဒုက္ခသည်နဲ့ပြည်တွင်းအိုးအိမ်ဆုံးကွာထွက်ပြေးနေရတဲ့ဒုက္ခသည်ကလေးငယ်ပေါင်းတန်90နီးပါးရှိတဲ့အကြောင်း UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Forsyth ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောသွားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်နေမှာကင်ပြူထွေးတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဗြိတိန်အမေရိကန်နဲ့ဒီကုလသမဂ္ဂအထွတ်ထွေးညီလာခံခီးစဉ်အကြောင်းတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကိုရှစ်သတင်းပတ်ထဲလာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂအထွတ်ထွေးညီလာခံကိုတက်ရောက်မဲ့ကွန်ပြောဖို့လည်းရှိနေပါတယ်နိုင်ငံတော်ခီးစဉ်အဖြစ်နဲ့ပြည်ထောင်အမေရိကန်ပြည်ထောင်စုတို့မှထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ဥရောပနဲ့အရှေ့အလယ်ပိုင်းကမြန်မာတန်အမတ်ကြီးတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်ထွန်းမှုတွေမြန်မာလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ခုခံခြေပလိုက်မယ်လို့အကြေခတ်တချို့ကတော့သုံးသပ်ထားပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့သတင်းနှစ်ပတ်ကြာကြာဗြိတိန်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုဒေသစံတော်ချိန်စက်တင်ဘာလ10ရက်နေ့မှာဆက်ရောက်မှာဖြစ်ပြီးဒီကနေ့တစ်ဆင့်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်လန်ဒန်နဲ့ဝါရှင်တန်ဝါရှင်တန်မှာကျွန်တော်တို့အင်ဂျီတော်မှာသမ္မတဦးဝန်နဲ့တူဟုတ်လားသူသမ္မတပိုင်နေနေတူနဲ့နောက်နိုင်ငံရေးဝန်ကြီးကိုရင်းနေတူနောက်Congress o sino ma congreso no congreso ka afoya na tuma na russo no russo sino high school ala gone now now you know us chamber of commerce now us asian tuna council ala ina tuma so bi ya ne washington ma ba tuna wa ne tuma ala ro confirm mi de tuna ro american ka wei win ne ke shi ne di de yo tuna ro london Chicago lese Chicago lese ဒီတော့ကျွန်တော်10ရက်နေ့မှာလန်ဒန်ရောက်မှာပြီးရင်17ရက်နေ့မှာကျွန်တော်တို့အဲဒီဥရောပအရှေ့လယ်ပိုင်းအာဖရိကမှာရှိတဲ့မြန်မာတမန်ကြီးအလုံးစုံဆက်နေအောင်လုပ်ကြည့်မှာ
ဝါရှင်တန် DC မြို့တော်မှာအမေရိကန်သမ္မတဘရက်ကိုဘားမားအပါအဝင်အစိုးရဝန်ကြီးတချို့လွှတ်တော်အမတ်တွေနဲ့တွေ့ဆုံအပြီးမှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နယူးယောက်မြို့ကိုသွားရောက်မှာဖြစ်ပါတယ်ကုလသမဂ္ဂဌာနချုပ်မှာတော့စက်တင်ဘာလ19ရက်နေ့မှာပြုလုပ်မဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအစိမ့်အရာရှိကြီးများအစည်းအဝေးမှာမိန့်ခွန်းပြောမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှလည်းမိန့်ခွန်းပြောဖို့ရှိတယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်high level meeting refugee and migrant အဲ့မှာမိန့်ခွန်းပြောမှာ now ကျွန်တော်တပိတ်ဖို့ဖုန်းမလို့တက်မှာကျွန်တော်ဘယ်လိုဖုန်းမတက်ပြီးတော့ကျွန်တော်တို့ဒီအောင်စုသမရနိုင်ငံမြန်မာနိုင်ငံပေါ့နော်ကျွန်တော်တို့နိုင်ငံကိုစားလို့မဆက်တည်နေမှာပြောမယ်ဒါအထွေထွေညီလာခံကျွန်တော်တပိတ်မှာပြောမှာရှေ့မှာကျွန်တော်တို့ကုလသမဂ္ဂ high level meeting ပေါ့နော် refugee and migrant အဲဒီမှာလည်းဝင်ကုန်ပြောမယ်နောက် general assembly ကျွန်တော်တပိတ်မှာလည်းဝင်ကုန်ပြောမယ
်ဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်ဖြစ်လူမှုရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရခေါင်းဆောင်တအုပ်အဖြစ်နဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်တဲ့အခါမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအပါအဝင်နိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးမိန့်ခွန်းမှာထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရတဲ့အကြောင်းမြန်မာရေးအကဲကတ်ဦးအောင်သူငင်းကပြောပါတယ
်အထူးသဖြင့်ဟိုဒီမိုကရတိုက်ဇေးရှင်းပေါ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲမှုဘယ်အခြေအနေဆိုင်နေပြီလဲဘယ်လောက်ထိတိုးတက်လာတယ်လဲဆိုတာသိချင်ကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါအောင်ဆန်းစုကြည်ကပြောမယ်တော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပြည်တွင်းစစ်တပ်ကနာပေါ့နော်ကျွန်တော်လွတ်လပ်ရေးရပြီးတဲ့ဒီတိုင်းရင်းသားတွေနဲ့တိုက်ခိုက်လာတဲ့ဒီပြည်တွင်းစစ်ပြဿနာနဲ့ပတ်သက်လို့အထူးသဖြင့်တော့အခုငြိမ်းချမ်းရေးကိစ္စတလို့ဖြစ်ရှင်းတယ်လေပေါ့ဆိုတော့ဒါတွေကိုဒေါအောင်ဆန်းစုကြည်ပြောမယ်လို့ယူဆပါတယ်ဆိုတော့ဒါကြောင့်မို့လို့ပဲဒီညီလာခံမတိုင်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ဟိုတိတ်မကြသေးခင်ကာလမှာတော့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြင်လုံဆိုပြီးတော့ဟိုကျင်းပခဲ့တာလည်းရှိပါတယ်ဆိုတော့နောက်တစ်ခုကတော့အခုဒီမှာအငင်းပွားနေတဲ့ ဒီကိုဖီနာအာနန်ဦးဆောင်တဲ့ရခိုင်ကိစ္စကော်မရှင်ပေါ့နော်အထူးသဖြင့်တော့ဒီရိုဟင်ဂျာကိစ္စကဒီနိုင်ငံတကာဘက်ကဟိုစိုးရိမ်ပူပါမှုတွေရှိပါတယ်ဆိုတော့လူခွင့်ရေးတွေသူတို့ရဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့ဆိုတော့အဲ့တော့ဒါလည်းကော်မရှင်ဖွဲ့ထားပြီဆိုတော့ဒေါက်ဆန်းစုကြည်ကဒီကိစ္စကိုသူခုခံခြေပါပြီးတော့ကုလသမဂ္ဂထွေထွေညီသားကမှပြောမယ်လို့ယူဆပါတယ်ခင်ဗျာ
ပြီးခဲ့တဲ့မြန်မာအစိုးရဆက်ဆက်လက်ထက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တင်မှာတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ဝေဖန်ခံရတာကြောင့်ဒီလိုချိန်မှာတော့ဒေါအောင်ဆန်းစုကြည်အနေနဲ့ကုလဆုံးဖြတ်ချက်တွေမှာပိုပြီးပြော့ပြော့ပြောင်ပြောင်ရှိလာစေဖို့အရေးလှုပ်ဆောင်ရဖို့ရှိတယ်လို့လည်းမြမရေအကဲကတ်တို့ကယူဆကြပါတယ်ရှင်
မတင်ငိတိုက်ပြောပြပေးခဲ့တာပါရှင်အခုတော့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂတွင်းရမှုချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဦးဆုံးအကြံပေးတဲ့ဒီရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂတွင်းရမှုချုပ်ဟောင်းကိုဖီအာနန်ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နေ့ရက်ကြာရခိုင်ပြည်နယ်ခီးစဉ်အဆုံးမသတ်ခင်မှာပဲစစ်တွေမြို့ပေါ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ပြောပြပေးပါပါရှင်။
ကုလသမဂ္ဂအတွင်းရေးမှုချုပ်ဟောင်းလည်းဖြစ်ငင်းချိုင်းနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်အစိုးရတာဝန်ရှိသူတွေလူမှုအသိုင်းအဝိုင်းကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကလူမှုအသိုင်းအဝိုင်းကြားဖြစ်ခဲ့တဲ့ပြိပခါတွေတန်ခံခဲ့ကြရတဲ့သူတွေနဲ့တွေ့ဆုံဖို့စစ်တွေမျိုးဘကဒုက္ခသည်စခန်းတွေကိုတွားခဲ့တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှုချုပ်ဟောင်းရဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်သူဦးဝေးလွန်ကပြည်ဝေးကိုပြောပါတယ်။
မင်္ဂလာရက်ခွက်ပေါ့နော်ဆက်တွေ့မျိုးပါရှိတယ်ပြိပက္ခတဲ့မှာပါမတော်တဲ့မွတ်စလင်ရက်ခွက်ကိုအရင်ဆုံးသွားပါတယ်ခင်ဗျာအဲဒီမှာသွားပြီးတော့ကျွန်တော်တို့ဒီရခိုင်ဗုဒ္ဓဘာသာဒုက္ခလည်းစခန်းမင်းကအဲဒီကိုကျွန်တော်တို့သွားပါတယ်ခင်ဗျာအဲဒီကနေပြီးတော့မှဒီမွတ်စလင်ဒုက္ခလည်းစခန်းပေါ့နော်ဟိုတက်ကြဲပြန်ရောက်ထင်ပါလေအဲဒီကိုကျွန်တော်တို့သွားပါတယ်ပြီးတော့တနအီလို့ကြတော့လေးလေးဆင်းပြီးတော့နှစ်နာရီမှရန်ကုန်ပြန်ရောက်ပါတယ်
ငင်းကြီးနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့မနေ့တုန်းကရခိုင်ပြည်နယ်ခီးစဉ်မှာတော့ကန့်ကွက်ဆန္ဒပြမှုတွေလည်းကြုံခဲ့ရတာပါ။ယာနဲ့ချီတဲ့ဆန္ဒပြသူတွေဟာစစ်တွေမြို့မှာစုဝေးပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပြည်ပကကြွမ်းကျင်သူတွေပါဝင်နေတာကိုကန့်ကွက်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီကော်မရှင်အဖွဲ့ကိုပြည်တွင်းတပ်သိပညာရှင်တွေနဲ့သာပြန်လည်ဖွဲ့စည်းတင်နေဆိုပြီးရခိုင်မျိုးသားပါတီကအရေးကြီးအဆိုကိုပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လို့ဒီကော်မရှင်ဟာမနေ့ကရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကနေ့မှလည်းရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါမစ္စတာကိုဖီအာနန်နဲ့တွေ့ဆုံတဲ့အခါမှာတော့ဒုက္ခသည်တွေကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြတောင်းဆိုတာရှိတယ်လို့ဦးဝေလွန်ကပြောပါတယ
်အရင်တုန်းကတော့ဖြစ်ရင်ဒီလိုမွတ်စလင်တွေနဲ့သူတို့ဥသာသာနေခဲ့တယ်ပေါ့လေနောက်ပိုင်းမှာတော့ဖြစ်ရင်သူတို့အပြောအရာပေါ့နော်တစ်ဖက်နိုင်ငံကလူတွေရောက်လာတဲ့ပုံမှာပြဿနာတွေဖြစ်ရပါတယ်ဆိုတဲ့ကိစ္စပေါ့နော်အဲ့ဒီကိစ္စပြောလေဒီဘုရားဘာသာဒုက္ခလည်းစခါတော့သူတို့အင်အားစီမံကိန်းနေနေအင်းဒီဝိုက်ပြဆောက်ပေးမယ်လားတော့မသိဘူးအဲ့လိုဆောက်နေတဲ့အတွက်ကြောင့်သူတို့ရိတ်ခါတဲ့ဘာကြီးကိုဖြတ်တောက်ရတော့ဖြတ်တောက်ခါရတော့မယ်ဆိုလေဆိုရင်ဒီကိစ္စသူတို့အဲ့ဒါပြောတယ်ဗျာနော်နောက်ပြီးတော့သူတို့ရဲ့ဟိုဆောက်ဝဲနေရေးအတွက်ပေါ့လေစိတ်ရောလုံရုံနေပါကြီးလုံပြီးဖို့ပါဖို့အဲ့ဒါလေးသူကပြောပါလေဒီမွတ်စလင်တွေဘက်ကကြားလိုက်ခါကြတော့သူတို့ဥပဒေရအကာအကွယ်မရဘူးဦးဒီမှာဘယ်လိုပြဆိုနေကြမှုသူတို့ကခွဲခြားဆက်ဆံနေရပါတယ်။ပညာရေးမှာ၊ကျန်းမာရေးမှာ၊လူပုံရေးမှာအဲ့ဒါလေးတွေကိုသူတို့တင်ပြကြပါတယ်။
ရခိုင်ကော်မရှင်အဖွဲ့ဟာဒီကနေ့နေ့လယ်ပိုင်းမှာပဲရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။မနေ့ပြန်စက်တင်ဘာလ၈ရက်နေ့မှာတော့သမ္မတဦးထင်ကျော်နဲ့ကောဒီတက်မတော်ကကွေဦးစီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဦးအေလွန်ကဆိုပါတယ်။မစ္စတာကိုဘီယာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ပြန်စက်တင်ဘာလ၈ရက်နေ့မှာသူတို့ရဲ့ပထမဆုံးရခိုင်ပြည်နယ်ခီးစဉ်အတွင်းကြုံတွေ့ခဲ့ရတာတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်သွားဖို့ရှိပါတယ်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြိပခတ်ကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရင်နဲ့ဒီအခြေခံအဆောက်အုံတွေတိစောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့မြန်မာနဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ရောဂါပိုးကူးဆက်ပြန့်နှံ့နေတဲ့အကြောင်းကိုတင်ပြပေးပါမယ်ဇီကာဗိုင်းရပ်စ်ရောဂါပိုးကူးဆက်ပြန့်နှံ့နေတဲ့ဒီအိန္ဒိယချင်းထိုင်းနိုင်ငံမှာအခုနောက်ဆုံးရောဂါကူးဆက်ခံရသူတွေထဲမြန်မာနိုင်ငံကကိုဝန်ဆောင်အမျိုးသမီးတဦးပါပါနေတာတွေ့ရတဲ့အတွက်ခီးသွွာလာမှုကိုဆင်ခြင်ဖို့ထင်မှန်မြို့မှာရှိတဲ့မြန်မာကောင်စစ်ဝန်ရုံးကတတိပေးလိုက်ပါတယ်ယောဂကုဆက်ခံရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကောင်စစ်ဝန်ယုံကိုဆက်သွယ်အကူအညီတောင်းခံနိုင်တဲ့အကြောင်းလဲကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောတင်ပြထားပါတယ်ရှင်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီလာဇန်ပိုင်းထုတ်ပြန်ချက်အရနိုင်ငံပေါင်း82နိုင်ငံမှာဇီကာဗိုင်းရပ်စ်ကြောင့်ဖြစ်ပွားနေပြီးစင်ကာပူနဲ့ထိုင်းအပါအဝင်အရှေ့တောင်အာရှနိုင်ငံတချို့မှာပါကူးစက်ပြန့်ပွားနေပြီဖြစ်ပါတယ်။အထူးသဖြင့်ထိုင်းနိုင်ငံမှာဒီရက်ပိုင်းတွင်ဇီကာဗိုင်းရပ်စ်ကူးစက်သူလူ20လောက်ထပ်မံတွေ့ရှိရမှာချင်းမိုင်ဒေသကလည်းပါဝင်နေတာကြောင့်ချင်းမိုင်ကိုလာရောက်တာကိုခိတ္တဆိုင်ငံထားဖို့အတွက်ထုတ်ပြန်ထားကြောင်းမြန်မာကောင်စစ်ဝင်ချုပ်ဦးကောင်းဆန်လွင်ကပြောပါတယ်
။ထိုင်းနိုင်ငံမှာ20ပေါ့နော်20လောက်တွေ့ပြီးရှင်းမရ17ရောက်ပါအဲ့အဲ့ထဲမှာကိုဝင်ဆောင်မျိုးသမီး2ဦးပါတယ်ပေါ့နော်သူကထိုင်းသူကတော့မြန်မာဆိုပြီးတင်ပါတာအဲ့ကျွန်တော်တို့ကတော့အဓိကတော့ဒီဇီကာဗိုင်းရပ်စ်ဒီမှာတွေ့ပြီးမြန်မာနိုင်ငံသားတွေကူးစက်ခံရတယ်လို့သိရှိပြီဆိုရင်လည်းကျွန်တော်တို့ရုံဆက်ပယ်ဖို့ပေါ့နော်ရုံဖုန်းနော်ဒီကျွန်တော်ရှိတဲ့တန်မှုတယောက်ရဲ့ဟန်ဖုန်းနံပါတ်ပါတခါလဲထည့်ပြီးတော့ဖုန်းနံပါတ်ပါထည့်ပြီးတော့ပြင်ညာပေးထားပါတယ်နော်ကိုဝင်ဆောင်နေတဲ့မျိုးသမီးတွေနောက်တစ်ခုကကိုဝင်ဆောင်ဖို့အတွက်ရည်ရထားတယ်ပေါ့နော်မျိုးသမီးရဲ့အနေနဲ့လက်ရှိနေပါဒီချင်းမိုင်ကိုလက်ပတ်မှုကိုခိတ္တဆောင်ဆိုင်ကြဖို့ပေါ့နော်ဆွေးနွေးကြဖို့ဆိုတဲ့အခါမျိုးအခြေအနေနဲ့ထုတ်ထားတာပေါ့
ဗိုင်းရပ်စ်ကူးစက်ခံထားရတဲ့မြန်မာကိုဝင်ဆောင်မိခင်ကိုကူညီနိုင်ဖို့အတွက်လည်းဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ထိုင်းနိုင်ငံက TI16 ခုမှာဒီနှစ်အတွင်းဇီကာဗိုင်းရပ်စ်ကူးစက်သူ68ယောက်လောက်တွေ့ရှိထားပြီးဒီရက်ပိုင်းအတွင်း KI4 ခုမှာလူ20ကူးစက်တာကိုထပ်မံတွေ့ရှိကြောင်းနဲ့ရောဂါအခြေအနေကိုထိန်းချုပ်ထားနိုင်ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးကတော့လောလောဆယ်ထိုင်းအာဏာပိုင်တွေရဲ့ဆောင်ရွက်မှုနဲ့သူတို့နေထိုင်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်။သူတို့ကတော့ချင်းစည်းတွေပါလေလိုက်ချမ်းပေးရတော့ရှိတယ်ပေါ့နော်။သူတို့ချင်းစည်းချမ်းတာကလည်းနည်းနည်းပါးပါးပဲအဲ့လောက်ပဲဆိုတော့အဲ့ဒါနဲ့ကိုကနဲ့ကိုတော့ချင်းနေမကိုက်အောင်နေကြတာလောက်တော့ရှိတယ်အဲ့လောက်ပဲပေါ့နော်။သူတို့ကတော့တွေးလွန်တုတ်ကွေးကိုတော့ပို့ပြီးတော့ဟိုတတိပေးတယ်ဒီကနဲ့ပတ်သက်ပြီးတော့အရန်ကြီးလောက်တာတော့သူတို့မရှိဘူး။
စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ258ဦးရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံကိုဇီကာဗိုင်းရပ်စ်မကူးစက်နိုင်ရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာ၊အရေပြားမှအနီးစက်ထွက်တာ၊မျက်စိနာတာ၊ခေါင်းကိုက်တာ၊ကြွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တတ်ကြောင်းနဲ့ယောဂဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုဝင်ဆောင်မိခင်တွေဟာအုံနောက်သေးငယ်တဲ့ကလေးငယ်တွေမွေးဖွားလာနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ့စဉ်ထုတ်အစိုးရပိုင်းသတင်းစာတွေကနေတဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ယောဂဟာတွေးလွန်တုတ်ကွေးယောဂပိုးကိုတည်ဆောင်တဲ့80ချင်ကြကြိုက်တာကနေတဆင့်ကူးဆက်ပြန့်နှံ့တာလည်းဖြစ်ပါတယ
်ကိုမှုဇော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီတန်လွင်ရေကာတာစီမံကိန်းတိဆောက်မဲ့ပေါ်ဒေသခံတွေအသက်မွေးဝမ်းကြောင်းအတွက်ဘလို့စိုးရိမ်မှုတွေရှိနေတယ်လဲဆိုတာကိုတင်ပြပေးပါမယ်မြန်မာအစိုးရကနေ AR မြစ်ဆုံစီမံကိန်းကိုရပ်ဆိုင်ထားပြီးတော့ဒီတန်လွင်မြစ်ပေါ်ရေအားလျှပ်စစ်ရေကာတာစီမံကိန်းတွေလှုပ်ဖို့ထုတ်ပြန်တင်ညာတဲ့အပေါ်တိုင်းရင်းသားလူထုအခြေပြုအဖွဲ့အစည်းတွေကနေစိုးရိမ်မကင်းဖြစ်နေပါတယ်မွန်ပြည်နယ်အခြေပြုတိုးတက်သောမွန်လူငယ်အစည်းအရုံးကနေတန်လွင်မြစ်အထက်ပိုင်းမှာတိဆောက်မဲ့ရေကာတာစီမံကိန်းကြောင့်တန်လွင်မြစ်ဝနဲ့မြစ်အောက်ပိုင်းနေဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းကိုချိန်ချောင်းနေမှုတွေရှိနေတယ်လို့အစီရင်ခံစာထုတ်ပြန်ပြီးတော့ဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အခြေအနေပြည်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ပြောပြပေးပါပါရှင်
။တန်လွင်မြစ်အထက်ပိုင်းမှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကြောင့်တန်လွင်မြစ်ဝနဲ့မြစ်အောက်ပိုင်းနေဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းကိုချိန်ချောင်းနေမှုတွေကိုသူတည်သနာပြုထားတဲ့တိမ်းဆောင်းမခံနိုင်သောမျှခြေအစီရင်ခံစာထုတ်ဝေခဲ့မှုနဲ့ပတ်သက်ပြီးတိုးတက်သောမူလငယ်အစည်းအရုံးကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။တန်လွင်မြစ်ထပ်ပတ်မှာရေကာတာဆောက်လုပ်မယ်ဆိုရင်တန်လွင်မြစ်ဝနဲ့မြစ်အောက်ပိုင်းနေဒေသခံတွေအတွက်ဆူကျိုးတွေဖြစ်လာနိုင်တယ်လို့တိုးတက်သောမူလငယ်အစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူမေအာချိုင်းကပြောပါတယ်
လက်ရှိဒေသခံတွေရဲ့ကြုံတွေ့နေရတဲ့အခက်အခဲကတန်လွင်မြစ်ဝမရှိတဲဆောက်တဲ့စီမံကိန်းတွေရှိတယ်တဲဆောက်တဲ့အတွက်ကြောင့်တို့ရဲ့ဒီဥမာဟင်းနာကျွန်းတို့လိုမျိုးတန်းပြိုရဲပြီးတော့တို့ရဲ့လေယာဘယ်တော့စပါးဆိုက်ခင်းတွေပြိုသွားတယ်ဒါလက်ရှိကြုံတွေ့နေရတဲ့တစ်ခုပြန်ရတော့ကွာဒီရေချောင်းပြောင်းလဲမှုပေါ့နော်သူရဲ့ layer ဆက်ချင်းတွေကိုရေတိုက်စားသွားတာပေါ့နော်အဲ့ဒါတခုပြန်ရတော့ခုကဒီမရမ်းရွာပေါ့နော်ဒါကရေတိုက်စားမှုဖြစ်တဲ့အတွက်ကြောင့်ရွာသဝက်တောင်ပါသွားပြီးဒီတယ်လီမစ်ကျောမှာတခြားမှာရှိနေတဲ့မြဝအထိပေါ့နော်ဟိုအထက်ပိုင်းရှမ်းပြည်နယ်ကဒီကျမတို့ဒီမြမင်းနယ်မြဝအထိကထိခိုက်မှုပထမဦးဆုံးပေါ့နော်ဒီတယ်လီမစ်ကျောတခြားမှာရှိနေဒီတော့ခံလို့သူရဲ့အတိတ်ကတက်မွေးဝင်းကြောင်ကဆက်ပြေးရင်းနဲ့တန်ငါလုံငန်းပဲတကယ်လို့ဖြစ်လာမယ်ဆိုရင်ဒီဟာတွေကအကုန်လုံးပျောက်ဆုံးသွားမယ်ပါနစ်ချီတဲ့ဒီဒေသခံရဲ့တမုံကြောင်းတဲ့အကုန်လုံးပြောဆုံးနေတာကျမတို့ကျွင်ခမလို့ရတာ
တန်လွေမြင့်သွင်းအငင်းပွားဝယ်ကရင်ပြည်နယ်ကဟတ်ကြီးရေကာတာစီမံကိန်းကိုအခုကမြန်မာအစိုးရနဲ့ထိုင်းရင်းနှီးမြှုပ်နှံသူတွေကနေပြန်လည်တည်ဆောက်ဖို့စီစဉ်နေတဲ့အခြေအနေတွေကြောင့်စီမံကိန်းရပ်ဆိုင်ပေးဖို့အဖွဲ့ကနေတောင်းဆိုခဲ့တာပါတ တိုင်းဆောင်မခံနိုင်တော့မြချေအစင်ကစားမှာတန်လူမြေအောက်ပိုင်းတန့်စင်တဲ့ရည်နဲ့ပင်လယ်ဆန်းကန်ရည်တို့ကိုချိန်ခွင်ရှာညီစေဖို့တဘာဝဖြစ်စဉ်တိုင်းနုညတိမ်မွေးစာမြချေပြုတ်ပေးနေတယ်လို့မြေရည်နဲ့ကုန်းရည်နေတရဝါရီရဲ့ကြေဟာစနစ်မျိုးမျိုးကိုပါထိန်းကြီးပေးနေပြီးတန်လူမြေဝကျွန်းပေါ်တဲ့လျှောက်ကနေတန်တဝက်ချီလက်ဓမာတွေရဲ့အသက်မွေးဝန်းချောင်းကိုလည်းထောက်ပပေးနေတာကြောင့်တန်လူမြေအထက်ပိုင်းမှာရေကတာတိဆောက်မယ်ဆိုရင်အရေးပါတဲ့ရေချိုထိန်းကြီးမှုစနစ်နဲ့လုံးတင်မြင့်မှုတွေရဲ့တဘာဝတိုင်းကြေဟာထိန်းကြီးခြင်းစနစ်အလုံးပြည့်စည်သွားမယ်လို့အစီအစဉ်အထဲမှာဖော်ပြထားပါတယ်။တန်လွေမြစ်ကြောင်းလျှောက်ရေကာရာဆောက်ဖြစ်မှဆိုရင်ဒေတာသွင်းလက်နက်ကန်ဖွဲ့တင်တဲ့အစိုးရတို့ကြားထိတ်တိုက်ပြိပခတ်ဖြစ်ပွားလာနိုင်တယ်လို့ Action for Shan State River ရှမ်းလူသူအခြေဖြူဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဇန်ခေးဆိုင်ကအခုလိုပြောပါတယ
်။အဲ့ဒီတန်လွေမြစ်ကြောင်းလျှောက်မှာဆိုရင်ထိတ်တိုက်လက်နက်ကန်အဖွဲ့တွေကအများကြီးရှိတယ်။အချင်းချင်းဆွေးဆုံညှိနှိုင်းတဲ့အချိန်မှာကိုတို့ support တူထားတဲ့ဟာတွေမကတ်ညီလာလို့ရှိရင်ပေါ့ဥမာသူ့ရဲ့ဒီပထဝီနိုင်ငံရေးရစစ်သားချင်းချင်းနေရာယူတာတို့အဲ့လိုမျိုးဖြစ်လာမယ်။ဒီကနာ၆ပြည့်လုံချုံရေးတော့ရှိလာမှာပဲ။ဒီစီမံကိန်းလုံချုံရေးရှိလာတဲ့အချိန်ကျတော့ပြည်သူများဆက်လာမှာဖြစ်တယ်ခင်ဗျာ။လာဒီကနာသွားတဲ့အချိန်ကျတော့လေဒါမိုက်ရပါတယ်ထောင်လာလို့ရှိရင်စစ်သားတို့ကျက်လာလို့ရှိတာစစ်ချင်းပြည်သူများဖြစ်လာမှာဖြစ်တယ်။
အေယဝရီမြစ်ဆုံစီမံကိန်းကိုလူသူကအာယုံဆိုင်နေချိန်မှာအစိုးရအနေနဲ့တန်လွင်မြစ်ပေါ်ရေကာရာတည်ဆောက်ပြီးတရုတ်နဲ့ထိုင်းနိုင်ငံကိုလျှက်စစ်သားရောင်းချဖို့အစီအစဉ်ဟာလုံးဝမဖြစ်သေးဘူးလို့သူကဆိုပါတယ်။ရှမ်းလူသူအခြေပြုအဖွဲ့အစည်း26ဖွဲ့အနေနဲ့လည်းတန်လွင်မြစ်ပေါ်ရေကာရာတည်ဆောက်ရေးစီမံကိန်းကိုပြန်လည်စီစစ်ပေးဖို့ဩဂုတ်လ19ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်ကိုအိတ်ဖွဲ့ဖေးဆောင်နဲ့တောင်းဆိုခဲ့ပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံထိုင်းနိုင်ငံကုမ္ပဏီတွေနဲ့သဘောတူညီချက်အရတန်လွင်မြစ်ကြောင်းလျှောက်မှာရေကာရာ6ခုတည်ဆောက်သွားဖို့စီမံကိန်းတွေရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းပြောပြပေးခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ
်။အာဆီယံထိပ်သီးအစည်းအဝေးတက်ဖို့လာအိုနိုင်ငံပြန်ချင်းပြူတော်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်းစုအာဘေနဲ့ဒီကနေ့တီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြင်ရေးကိစ္စဆွေးနွေးပါတယ်။အခုအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတောင်ဆန်းစုကြည်အနေနဲ့ပထမဆုံးအကြိမ်တက်ရောက်တာဖြစ်ပြီးအမေရိကန်တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျရုရှားနဲ့နယူးဇီလန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြပါတယ်။လူငယ်တွေအနေနဲ့အနာဂတ်ရည်မှန်းချက်တွေကိုအိမ်မက်မက်နေုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲဖွင့်နိုင်အောင်ကြိုးစားကြရလိမ့်မယ်လို့အမေရိကန်သမ္မတဘရက်ဥဘားမားကအခြေတော်အခြားဒေသတဝန်းနိုင်ငံတွေကလူငယ်တွေနဲ့လာအိုနိုင်ငံမှာဒီကနေ့တွေ့ဆုံချိန်တွင်ပြောသွားပါတယ်။ YC လို့တော့ခေါ်ခဲ့တဲ့အမေရိကန်အစိုးရရဲ့အခြေတော်အခြားလူငယ်ခေါင်းဆောင်များမွေးထုတ်ပေးရေးအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့စုံညီတွေ့ဆုံပွဲမှာသမ္မတဥဘားမားကလူငယ်တွေဟာတမိုင်းတလျှောက်တူတက်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေကြောင့်မှအရေးပါသူတွေဖြစ်ကြတယ်လို့ပြောသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတို့အကြားတိုက်ရိုက်တွေ့ဆုံမှုအစီအစဉ်ကိုဖျက်လိုက်ပြီးတဲ့နောက်ထိပ်သီးအစည်းအဝေးတစ်ခုအတွင်းနှစ်ဖက်ထိဆက်ပြောဆိုမှုတချို့တော့ဖြစ်ပွားရှိတယ်လို့အမျိုးသားလူမျိုးရေးဆိုင်ရာဒုတိယချန်ပီယံပုဂ္ဂိုလ်ဘန်ရုတ်စ်ကပြောပါတယ်။အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာသမ္မတနိုဦးတီချောက်တွေ့ဖို့အစီအစဉ်ခဲ့ပေမဲ့သမ္မတဒူတာတေကသမ္မတအိုဘားမားကိုညှိညွန်းပြီးတော့ပုတ်ခတ်ပြောဆိုတဲ့စကားမျိုးပြောတယ်ဆိုပြီးအစီအစဉ်ကိုဖျက်လိုက်တာပါ။စီရီးယားနိုင်ငံအလက်ပိုမြို့မှာကုညီကယ်ဆယ်ရေးလူသားတွေရဲ့အဆိုအရအစိုးရတပ်ဖွဲ့တွေကကလိုရင်းအဆိပ်တန်းငွေနဲ့တိုက်ခိုက်တဲ့ဆိုတဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်လူအယောက်80ထဲမှနည်းကိုစစ်ကူတာပေးနေရပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကုချကျော်သိန်းကြီးညာပေးခဲ့တာပါရှင်။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanon ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိ line to meter 7.9 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။နောက်တစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင
This program has come to you from the Voice of America, Washington.